Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်းကနေ2022ခုနှစ်ဒီဇင်ဘာ16ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6:00နာရီနဲ့10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါတယ်။ Light meter 1925 32နဲ့ Light meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတွေကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ထုတ်လွှင့်ပေးနေတာပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မူအဖြစ်တောင်းဝန်ယူတင်ဆက်ပေးနေပါတယ်
။ကျွန်တော်ကတော့ဝင်းမေမာကိုရန်နဲ့နဲ့ဒီနေ့ထိတ်တရောက်တဲ့နေ့ကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတာတွေကတော့ကမ္ဘာမှာသတင်းတောက်ဖန်ဆီးထောင်ကြားမှုစံချိန်တင်များလာချိန်မှာမြန်မာကလည်းဒုတိယအများဆုံးဖြစ်တက်သွားပါပြီ။ VNN တက်ကြွလို့ရှာသူတူကိုတော့အစိုးရစံချိန်ထုတ်ပေါ်မှုနဲ့ထောင်နှစ်ချီချမှတ်လိုက်ပါတယ်။အမေရိကန်မှာတော့ကိုဗစ်မျိုးကွဲသည့် Omicron စပြန့်နေပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါလေးမရေ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မကွေးတိုင်းဝန်ကြီးချုပ်အပါအဝင်ပြည်내တိုင်းဝန်ကြီးချုပ်တချို့အပေါ်စွဲချက်အစ်စ်တွေထပ်တိုးလိုက်ပါတယ်
။နောက်တစ်ခုထပ်တိုးတယ်ဗျ။ဒီနေ့ရောကျွန်တော်သိရတာပေါ့နော်။ဒီဝီမီနဲ့တရားရုံးမှာယူကော့ပွဲဥပဒေနဲ့ယူကော့ပွဲကော်မရှင်ကနေပြီးတော့မှတီလိုလုပ်ပြီးတော့ဥတိုက်ချက်ပြီးတော့တရားစွဲတာအမှုတစ်ခုထပ်တိုးပါတယ်။
ဒေါက်တာအောင်မွန်ညိုရဲ့ရှင်းနေပြောသွားတာပါ။ဒီအကြောင်းအဖြစ်ဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူ 4K ကမျိုးတစ်တိုက်ပွဲတွေကြောင့်ကြေးရွာသားတွေထိုင်းဘက်ထွက်ပြေးခိုးလုံလာကြတာအပါအဝင်ရခိုင်မှာ PDF အဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးခံထားရသူတွေလည်းရှိနေတဲ့သတင်းအစတဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့ကိုရနိုင်တို့ကပြောပြပေးပါမှာ
။ကမ္ဘာမှာသတင်းတောက်ဖမ်းဆီးထောင်ချမှုစံချိန်တင်မြန်မာလာနေရမှာမြန်မာနိုင်ငံကလည်းအများဆုံးတရုတ်နောက်ကနေဒုတိယလိုက်ခဲ့တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။နေစီမချသတင်းတောက်များအဖွဲ့ ISF ကဒီနှစ်အစည်းအဝေးထုတ်ပြန်ရမှာအဖွဲ့ဆထူထောင်ပြီးနှစ်ပေါင်း26နှစ်ခန့်အတွင်းဒီနှစ်2021ခုနှစ်မှာတော့အများဆုံးဖြစ်သတင်းတောက်ပေါင်း488ဦးတစ်ကမ္ဘာလုံးမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့အင်ကာနေကပြောလိုက်ပါတယ်။အဓိကဖြစ်များတဲ့နိုင်ငံတွေမှာဒီမိုကရေစီတောင်းဆိုမှုတွေကိုပိုနှင်းနှင်းလာတာကြောင့်ပါလို့လည်း ISF အစည်းအဝေးခန်းစာမှာရှင်းပြထားပါတယ်။သတင်းတောက်အများဆုံးဒီနေ့ထိမ့်သိမ်းခဲ့တဲ့တရုတ်မှာ129ဦးထိရှိခဲ့ပြီးဟောင်ကောင်အပေါ်မျိုးသားလုံခြုံရေးဥပဒေချမှတ်ပြီးအဓိကဖြစ်လာရကမြန်မာမှာတော့ဆက်အနာသိမ်းပြီး53ဦးထိမြင့်တက်သွားတယ်လို့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာမနှစ်2020ခုနှစ်တုန်းကရွေးကောက်ခံဒီမိုကရေစီအစိုးရလက်ထက်မှာဖမ်းဆီးထိမ့်သိမ်းခံရတဲ့သတင်းတောက်ကနှစ်ဦးပဲတွေ့ခဲ့ရကနေဒီနေ့ဖေဖော်ဝါရီဆက်အနာသိမ်းပြီးမှတော့အခုလိုအစာပေါင်းများစွာစံချိန်တင်ခုန်တက်သွားကြတာလို့ ISF ထောက်ပြခဲ့ပါတယ်မြန်မာနောက်မှာတော့ VN က43နဲ့တတိယအများဆုံးလိုက်ကနောက် Belarus က32ဦး Saudi Arabia က32ဦးနဲ့ဆက်တိုက်လိုက်ခဲ့ကြပါတယ်ခင်ဗျာ
အစိုးရကိုစန့်ကျင်တဲ့သတင်းအချက်လက်တွေလူမှုကွန်ရက်ပေါ်မှာရေးသားခဲ့မှုနဲ့တက်ကြွလှုပ်ရှားသူတဦးကို VN အစိုးရကဒီကနေ့မှထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်ဒါဟာ3ရက်အတွင်းတက်ကြွလှုပ်ရှားသူ4ဦးကိုအာဏာပိုင်တွေကထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်အသက်40အရွယ်ဒိုနယ်ထရမ့်ဟာသဘောပတ်ဝန်းကျင်ထိန်းသိမ်းစောက်လျှောက်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတဦးဖြစ်ပြီးဗီနန်ဆိုရရဲ့အကျင့်ပြတ်ချဆားမှုတွေဖော်ထုတ်ရေးသားနေသူတဦးလည်းဖြစ်သလိုတရုတ်ဆိုရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်လေးရှိသူတဦးဖြစ်ပါတယ်။2010ခုနှစ်အစောပိုင်းကာလတွေတုန်းကလည်းဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုလူသိရှင်ကြားထောက်ခံပြောဆိုခဲ့တဲ့အတွက်သူဟာထောင်ဒဏ်14လပြစ်ဒဏ်ချခံခဲ့ရဘူးပါတယ်။တင်ကြတဲ့ဥပဒေတွေကိုချမှတ်ဆောင်ရနေတဲ့ဗီနန်ဆိုရဟာသူ့ကိုစန့်ကျင်သူတွေသတင်းတောက်တွေနဲ့တခြားဝေဖန်ပြောဆိုသူတွေကိုအလင်းမြန်အပြစ်ပေးအရေးယူလေးရှိပါတယ်။နေတဝါသာချလိုက်ပြီးတော့နန်နင်းမျိုးကတရားရုံးမှာပြုလုပ်တဲ့ဒီကနေ့ကြားနာစစ်ဆေးမှုမှာတော့ဒိုနယ်ထရမ့်ဟာဗီနန်ဆိုရှယ်လစ်သမ္မတနိုင်ငံကိုစန့်ကျင်တဲ့သတင်းချက်လက်တွေထုတ်လုပ်စုဆောင်းတာဖြန့်ဝေတာတွေလုပ်ခဲ့တဲ့အတွက်ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ကြောင်းစီရင်ချက်ချမှတ်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာတော့ကိုဗစ်မျိုးကွဲသည့် Omicron ပြန့်နှံ့မှုစတွေ့လာပေမဲ့ကိုဗစ်အဖြစ်ကာကွယ်ဆေးနဲ့ကာကွယ်နိုင်ပုံရတာလဲတွေ့ထားတယ်လို့အင်ဂျီတော်ကိုဗစ်တိုက်ဖျက်ရေးအဖွဲ့ကပြောလိုက်ပါတယ်။ကလူးတွေ့ရှိချက်တွေအရဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်နယ်36ခုထိတွေ့လာပြီးကိုဗစ် -19 ကူးစက်မှုအားလုံးရဲ့300ခန့်လုံးတောင်ရှိနေပြီးလို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးကပြောပါတယ်။ဒီထက်တချို့ပြည်နယ်တွေမှာ Omicron ကူးစက်မှုနှုန်းပိုမြင့်မားနေပြီးနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေမှာဆိုရင်73ခန့်လုံးထိတောင်ရှိနေပြီးလို့လည်းCDC ညွှန်ကြားမှု Rochelle Walensky ကဆက်ပြောပါတယ်အခုလိုချိန်မှာနယူးယောက်ခြေဆိုင်ကုလသမဂ္ဂတွင်မှုရဲ့ ပြောခွင့်ရစတီဖန်ဒူဂျာရက်လည်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားပေမဲ့ကိုဗစ် -19 ကူးစက်ခံထားရပြီလို့မနေ့ကအီးမေးလ်ကနေသတင်းတောက်တွေကိုပြောလိုက်ပါတယ်။ဒါကြောင့်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အရင်ကိုဗစ်ဖြစ်ခဲ့တဲ့နီးကပ်လုပ်ဖော်ကင်ပွဲနဲ့ထိတွေ့ပြီးတပတ်မတိုင်ခင်မှာနောက်တဦးနဲ့ထပ်ထိတွေ့ရကနယူးယောက်ကုလအိမ်တော်မှာတီးသန့်ခွဲအလုပ်ဆင်နေရပြန်ပါပြီခင်ဗျာ
။ယူကရိန်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းဟာမနေ့ကစံချိန်တင်လောက်အောင်များပြားခဲ့ပြီးတော့Omicron ဗီဇာမျိုးကွဲကိုဗစ်ရောဂါကူးစက်မှုတွေ Christmas အားလည်းရက်ရာသီမှာပိုပြီးတော့ဆိုးလာမဲ့ပုံရှိတယ်လို့အင်္ဂလန်ကျန်းမာရေးဌာနအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ
် There are several things we don't know but all the things that we do know are bad and the principal one being the speed at which this is moving it's moving
ကျွန်တော်တို့မသိတာတွေတော့အများကြီးရှိပါသေးတယ်ဒါပေမဲ့သိတာကအခြေအနေကဆိုးနေပြီး virus ပိုကူးစက်မှုဟာပိုတိုးလာတယ်လုံးဝအံ့ဩစရာကောင်းလောက်တဲ့နှုံးနဲ့ကူးစက်မှုတွေတိုးလာနေတာပါလို့အင်္ဂလန်ကကျန်းမာရေးဌာနအကြီးအကဲဒေါက်တာခရစ်ဝူဒီကပြောဆိုသွားတာပါဗိုလ်ရုနေကကိုဗစ်ကူးစက်သူအသစ် 8,800 ကျော်ရှိခဲ့ပြီးတော့ဒီနေ့ဇန်နဝါရီလနောက်ပိုင်းကူးစက်မှုနှုန်းဖြန်းဖြန်းသတ်မှတ်ချက်ထက် 16,000 လောက်ပိုတိုးလာတာဖြစ်ပါတယ်။ Omicron ဗီဇမျိုးကွဲတဲ့ဒီကိုဗစ်ရောဂါကူးစက်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းကပဲလူတဦးသေဆုံးခဲ့ပါသေးတယ်။ကူးစက်မှုနှုန်းမြန်ဆန်တဲ့ဗီဇာပြောင်းပို့တဲ့အန်ဒီယေကိုပညာရှင်တွေလွတ်လာစုံစမ်းနေချိန်မှာပဲအလဲရာသီလာမဲ့သတင်းပတ်တွေအတွင်းကူးစက်မှုနှုန်းပိုတိုးလာမှာကိုမျှော်လင့်ထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15953ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335တို့ပြင်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့ကြတာပရိညာသတင်းတွေကိုဆက်ပြောပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုဗစ်ကူးစက်မှုပြန်မြင့်တက်လာတာကြောင့်ခက်ခွက်ခွာနေရတာပါဝင်ကာကွယ်ရေးစည်းကမ်းတွေပြန်တင်းကျပ်လိုက်ပါပြီ။တနေ့ကစံချိန်တင်ကူးစက်သူ9800ကျော်နဲ့မနေ့က9600ကျော်ဆက်တွေ့ခဲ့ပြီးမှပဲလာမယ့်စနေကစပြီးဇန်နဝါရီလ2ရက်အထိကာကွယ်ဆေးထိုးရသူတွေတောင်4ဦးထက်ပိုမစုဖို့ကိုရီးယား CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီနေ့ကြေညာလိုက်ပါတယ်။ဒါအပြင်စားတောက်ဆိုင်ကော်ဖီဆိုင်နဲ့အရက်ဘားတွေကိုည9နာရီမှာပိတ်ဖို့နဲ့ရုပ်ရှင်ရုံတွေနဲ့အင်တာနက်ကဖေးတွေကိုလည်းည10နာရီနောက်ဆုံးထားပိတ်ဖို့ဒီ CDC ကြေညာချက်ထဲမှာထည့်သွင်းထားပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးရသေးတဲ့သူတွေအနေနဲ့တော့စားတောက်ဆိုင်တွေနဲ့ဝင်ခွင့်မရပဲအပြင်လေယာဉ်ပြင်မှာတူတူတည်တံခွဲစားတာဒါမှမဟုတ်ပါဆယ်ဝဲဖို့ပဲဒီကြေညာချက်မှာခွင့်ပြုထားပါတယ်။ကိုရီးယား CDC ကူးစက်ရောဂါဌာနရာရှိ John On Jong ကအခုကာလအတွင်းလူထုကြားကိုဗစ်ကိုကံအားမြင့်တင်နိုင်ဖို့အားဖြည့်ကာကွယ်ဆေးထိုးတာနဲ့ကောက်ဆေးမထိုးရသေးသူတွေကိုစထိုးပေးတာတွေမြန်မြန်နဲ့အနေနဲ့ကင်းအောင်လုပ်သွားမယ်လို့ပြောလိုက်ပါတယ်ခင
်ဗျ။မြောက်ကိုရီးယားနိုင်ငံရဲ့လူခွေအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းတရားဝင်အတိလင်းချပြဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတချို့ကမနေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ The people of the DPRK are systematically denied their fundamental freedoms by one of the most repressive and totalitarian regimes in the world.
မြောက်ကိုရီးယားနိုင်ငံကပြည်သူတွေဟာသူတို့ရဲ့အခြေခံအခွင့်အရေးတွေစနစ်တကျငြင်းပယ်ခံနေရပြီးကမ္ဘာမှာအဆိုးအဝါဆုံးဖိနှိပ်တဲ့အာဏာရှင်စနစ်အောက်မှာနေနေရတာပါ။မြောက်ကိုရီးယားအစိုးရကလူတသိန်းကျော်ကိုနိုင်ငံရေးကျဉ်းသားအဖြစ်ရဲဘက်စခန်းတွေမှာဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။အကျဉ်းချခံရသူတွေဟာနှိပ်စက်ညှဉ်းပန်းတာအလုပ်ကျန်းခိုင်းစေခံရတာအကျဉ်းချုပ်စီရင်သက်ဖြတ်တာငတ်မော်တာတွေနဲ့လိမ်ပိုင်းဆိုင်ရာကြားမအခြေခံခွဲခြားတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရပါတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာဒီအမေရိကန်သံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကပြောဆိုသွားတာပါအက်စတိုးနီးယားနိုင်ငံရဲ့တောင်းဆိုချက်ကိုပြင်သစ်အိုင်လန်ဂျပန်နော်ဝေး UK နဲ့အမေရိကန်ပြည်ထောင်စုကထောက်ခံတဲ့ပူးတွဲချေညာချက်တရက်ကိုလည်းမနေ့ကထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားရဲ့လူခွင်ချိုးဖောက်မှုတွေကိုတရားဝင်အခိုင်အမာမှတ်တမ်းတင်ထားတယ်လို့လည်းသံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကပြောပါတယ်ခင်ဗျာ
၈နှစ်ဖေဖော်ဝါရီလမှာကျင်းပမယ့်တရုတ်ဘီဂျင်းဆောက်ရွက်တဲ့အိုလံပစ်ပွဲတွေမှာဝင်ရောက်ရှင်ပြန်ကြမယ့်နိုင်ငံတွေရဲ့အားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပွားပွားဖွင့်ပေးပြီးလွတ်လပ်စွာသုံးစွဲခွင့်ပြုမယ်ပေါ်တော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့တရုတ်စိုးရွားကယူဆထားတဲ့နိုင်ငံတကာမှာလူကြိုက်များသုံးဆွဲနေတဲ့ app တွေလူမှုကွန်ရက်တွေအင်တာနက် website တွေကိုကတ်သက်တားမြစ်တဲ့နည်းပညာတွေအားကောင်းတရုတ်နိုင်ငံက10ဆုနဲ့ချီပြီးစူးစမ်းဆောင်ရွက်လာခဲ့တာပါ 2022ခုနှစ်ဆန်ရည်အိုလံပစ်ပွဲကိုဝင်ရောက်ရှိပြန်ကြမယ်အားကစားသမားတွေနေမယ်အိုလံပစ်ရွာနိုင်ငံခြားကသတင်းမီဒီယာသမားတွေတဲခုံမဲ့ဟိုတယ်တွေအပြင်တခြားနေရာတွေမှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုဖို့တရုတ်စစ်ဝါကအတည်ပြုထားကြောင်းနိုင်ငံတကာအိုလံပစ်ကော်မတီက VO ကိုအီးမေးလ်ကတဆင့်အတည်ပြုပြောခဲ့ပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းဒေသကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းတစ်ခုချဉ်ကပ်လာနေတာကြောင့်လူတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်အဲ့ဒီလူတွေကိုကျောင်းတွေအားကစားရုံတွေနဲ့တခြားအစိုးရအဆောက်အုံတွေကိုရွှေ့ပြောင်းထားပြီးဖြစ်တယ်လို့လည်းဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲ Omicron COVID-19 မျိုးကွဲတဲ့ကူးစက်မှုတွေဖိလစ်ပိုင်နိုင်ငံမှာဖြစ်လာနေတာကြောင့်လူစုလူဝေးတွေကိုရှောင်ကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်။ Rai လို့နာမည်ပေးထားတဲ့တိုင်ဖုန်းမုန်တိုင်းဟာအခုနောက်ဆုံးတိုက်တာကြက်ရတော့ဖိလစ်ပိုင်တောင်ပိုင်းဆူရဂေါ del Norte နဲ့အရှိတ်ဘက်109မိုင်กว่าမှာတနာယီကိုလီတိုင်နှုန်း115မိုင်နှုန်းနဲ့အနောက်မြောက်ဘက်ကိုဦးတည်ပြီးတော့15မိုင်နှုန်းနဲ့ရွေ့ရှားနေတယ်ဆိုပြီးတော့မိုးစလပညာရှင်တွေကပြောပါတယ်မုန်တိုင်းဟာဖိလစ်ပိုင်အရှေ့တောင်ပိုင်းကဒီနဂတ်ကျွန်းစုတွေကိုဒီနေ့ခြားသာပရီနေ့နောင်ပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းရကြောင်းမိုးလေဝသပညာရှင်တွေကဆိုပါတယ်ဖိလစ်ပိုင်တောင်ပိုင်းနဲ့အလယ်ပိုင်းကဖိနယ်တွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပြီးတော့မုန်တိုင်းလမ်းကြောင်းပေါ်နဲ့အနီးနားမှာရှိတဲ့ဒေသခံတွေကိုလည်းရေကြီးတာတွေမြေပြိုတာတွေဖြစ်နိုင်တဲ့ကမ်းရိုးတန်းဒေသနဲ့အနိုင်ပိုင်းတွေမှာမနေကြဖို့ကိုသတိပေးထားပါတယ်ခင်ဗျာ
ကြတာရင်းညရဲ့နောက်ဆုံးရသတင်းတွေကိုဦးဝင်းမင်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကလာတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ကရင်ပြည်နယ်၄ကီကောမြို့တမKNU နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတဲ့အကြောင်းပြောပြပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီခရိုင်တွေက KNU တပ်မဟာ6ထိန်းချုပ်ရာ၄ကီကောမြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီး AR တိုင်းကလွှတ်တော်အမတ်2ဦးအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဟာဒီကနေ့ထိဆက်ဖြစ်ခဲ့ပါတယ်တိုက်ပွဲတွေကြောင့်၄ကီကောအပါအဝင်အနီနာကျေးရွာကကျေးရွာသားတွေ800ကျော်ဟာထိုင်းဘက်ကိုခိုးလုံကြရပါတယ်ဒီအကြောင်း VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကောမြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမြောင်းမြလွတ်တော်အမတ်ဒေါက်တာဝင်းလင်းအောင်နဲ့အိမ်မဲလွတ်တော်အမတ်တို့အပါအဝင်တက်ချွတ်လှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်800ထက်မနည်းထိုင်းနိုင်ငံဘက်ချမ်းကမဲခိုကင်းကြီးရွာကိုခိုးလုံလာတယ်ဆိုပြီးအဲ့ဒီနေရာမှာရှိနေတဲ့ကရင်မျိုးသားမီဒီယာကမန်မျိုးမြင့်ကအခုလိုပြောပြပါဗျ။
တိုက်ပွဲဖြစ်တော့အခုကတိုက်ပွဲကမနည်းရဖြစ်တယ်ဒီနေ့ဆိုလို့ရှိရင်ဒီမနေ့ပိုင်း9နဲ့ကျွန်တော်စပြီးတော့ဒီလက်နဲ့ကြီးပါနဲ့ဖြစ်တော့ဒီကားကံများတော့အဲ့ဒီမှာလေးကီကောမျိုးတဲ့ပတ်ဝင်ပေါ့နော်။အဲ့ဒီမှာရှိတဲ့ဒီမဲ့ဝါချီပါညာအဲ့မှာရှိတဲ့အဲ့ဒီအနီးနားကျော်ရဲ့အကုန်လုံးကလူတွေကရှောင်ရတယ်လေ။တိဆောင်တဲ့လူတွေအ낵ကလူကအခုဆိုရင်အခုနောက်ဆုံးရစင်ရဆိုရှေ့အကျော်ဝါပြီးထိုင်းမဲ့ချမ်းကိုဖူးတာပေါ့နေကြာပေါင်ရင်းမျိုးထိုင်းမဲ့ချမ်းနေကြာပေါင်ရင်းမျိုးဖြတ်ကျော်ဖြတ်ပြီးတော့ထိုင်းမဲ့ချမ်းမက်ကိုကင်းရွာတွေကိုသွားပြီးတော့မက်ကိုကင်းရွာရဲ့နေသမကခုလုံတာပေါ့သူတို့ခုလုံတဲ့နေရာတော့မက်ကိုကင်းရွာရဲ့နေကြာပေါင်ရင်းမျိုးကန်နပူမှာရှိတဲ့အရင်တော့စိုက်ပြီးမွေးမြူရေးလုပ်တဲ့ဂိုဒေါင်တွေမှာပေါ့ဖခင်အခုကအဲ့ဝင်းညံညံနာကတော့အဲ့ဒီကိုတော်အလွတ်တီးရှိတာပေါ့
လေးကီကောမြို့တက်ထဲကိုရောက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကအရာရှိတွေအပါအဝင်ထိခိုက်ဒေဆုံးမှုတွေရှိနေကြောင်း KNU နဲ့အတူတိုက်နေတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်လက်နက်ကြီးလက်နက်ငယ်နဲ့စနိုက်ပါတွေပါသုံးပြီးပစ်ခတ်တာကြောင့်စစ်ကောင်စီဘက်က10ခန်းလောက်ဒေဆုံးဒဏ်ရာရရှိတာရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖက်ကသောဦးထိခိုက်ဒဏ်ရာရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဆိုပါတယ်နှစ်ဖက်သိဆုံးဒဏ်ရာရတဲ့စီးရင်ကိုတော့တီးခြားအတည်ပြုလို့မရသေးပါဘူးလေးကီကော်တဲကနေထွက်ခွာခွင့်တောင်းနေတဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနေ့အစောပိုင်းမှာတော့ KNU တပ်တွေကလေးကီကော်ကနေထွက်ခွာခွင့်ပြလိုက်တယ်လို့လည်းလေးကီကော်မှရှိနေတဲ့ကိုစောမုံကပြောပါတယ
်အဲသူတို့ကတော့ဒီဟိုမနေ့စောကြီး၄နာရီထွက်သွားတယ်မနေ့စောသတိပေးကိုမနေ့စောသတိပေးအဝင်ပြရတယ်အဲ့ဒါထွက်တယ်အဲ့တော့သူတို့လည်းပြီးထွက်လိုက်တယ်ဒီဘက်မှာတော့ကိုယ်ရွာလိုက်ကြည့်မယ်ကြောက်လို့လေအဲ့ဒါနဲ့ပြေးချလိုက်ရတယ်သူတို့ကဟိုလီလီဘော်တဲမှာတော့မရှိဘူးအဲသူတို့ဖလူဘက်ကိုတော့တပွဲပိတ်ထားတယ်နဲ့ဆိုသတိကိုပိတ်ထားတယ်နဲ့လေးပိတ်တယ်ဘက်ကနဲ့ဆိုအစ်တဲ့ဟိုထိကိမှုဖြစ်တယ်လေ
လေးကီကော်မှာသူတို့တပ်ဖွဲ့ဝင်တွေမရှိတော့ဘူးဆိုတာကိုစစ်ကောင်စီတရင်ပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
ဒီကိစ္စဘက်မှာတော့မရှိတော့ဘူးကျွန်တော်တို့ကတော့လုံလုံရစစ်ဆေးမှုတော့ဆက်လက်ဆောင်နေအဲ့ဒီကိစ္စရမြောက်ဖက်မှာ၃ပိုင်းလောက်မှရှိတယ်မဲထော်သတိမှရှိတယ်လုံလုံကြီးနေရာတစ်ခုဒီနေ့ညနေပိုင်းကဝင်ရောက်ပြစ်ခတ်တာတော့ရှိတယ်အဲ့ကျွန်တော်စီကတော့ဒီအခွင့်အရေးတော့အဆက်တော်ရပြီအချို့အဖွဲ့ဝင်တွေပေါ့နော်လုံလုံကြီးဖွဲ့ဝင်အချို့တော့ဒါအဆက်တဲ့အများတွေတောက်တုံးနေတယ်ပဲရှိသေးတယ်အဲ့လည်းပဲဒီကြောင်ကျွန်တော်တို့ကိုယ်ကြီးရအောင်ဝဲမှုကဆက်လက်လုပ်ဆောင်ရစီပ
ါလိဂေကောမြို့တက်ကနေစစ်ကောင်စီတပ်တွေထွက်သွားပြီမဲ့လိဂေကောအနီးမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီဇင်ဘာလ16ရက်နေ့နေ့လယ်ပိုင်းအထိလက်နက်ကြီးတန်တွေကြားနေရတယ်လို့လည်းဒေသခံတွေကဆိုပါတယ်အခုချိန်ထိတော့ AR တိုင်းတွင်းကလွှတ်တော်မှန်နှုတ်ကိုစစ်ကောင်စီကဖမ်းဆီးထားတယ်ဆိုပြီးဗိုလ်ချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
်အိမ်ထဲကလွှတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့များများလွှတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့အဲသူတို့ကပဲအဓိကပါသူတို့ဟိုသူတို့အထုတ်ခံစီရမှရှိတယ်အဲကျန်တဲ့ဒီကတော့သူတို့ပါပါပဲဒီမီဒီယာတွေမှာတော့သူ60လောက်ခါနေတယ်သူ10လောက်ခါနေတယ်ဟိုမဟုတ်ပါဘူးသူကတော့သူဒီ NDC ရပေးရဲ့အားဆက်သွယ်ဆက်ဆံနေတယ်ဒီကဒီအဖွဲ့နဲ့ဆက်သွယ်တာဒါတော့သူတို့ဥပဒေဆိုင်မှာကျွန်တော်ဆက်လက်ဆောင်ရပါလိမ့်မယ်
မဲထော်တလေးရွာဘက်မှာတော့စစ်ကောင်စီတပ်တွေကလူမှုတွေကိုဖျက်ဆီးသွားလာခွင့်မပြုဘဲစစ်ရင်နန်းတွေပဲဖျက်ဆီးသွားလာနေတယ်လို့ဒေသခံတွေကဆိုပါတယ်။မဲထော်တလေးရွာဟာမြဝတီဝလီကားလမ်းမပေါ်မှာရှိပါတယ်။စစ်ကောင်စီတပ်တွေကအဲ့ဒီနေရာတွေမှာနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးအပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ 4K ကောရတိကူစားတဲ့ပြခတ်မှုတွေကြာမလွတ်နိုင်တဲ့ကြေးရွာတွေကလူလူတွေဟာတောင်ရင်မြက်ကိုဖျက်ပြီးထိုင်းဘက်ကိုထွက်ပြေးလာနေကြပါတယ်ရှင်
။မအေးမှာပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲ။ဒီပေးရင်ဘက်ကစစ်ဆောင်တွေရဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ။ဒီပေးရင်မြို့အနီးကြေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။စပါးရိတ်သိမ်းချိန်မှာအခုလိုတိမ်းရှောင်နေရတဲ့အတွက်လည်းအခက်အခဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်နဲ့တမိုင်သာဝေးတဲ့မဝဲတော်ဝဘာတပြေသာမန္တာစတဲ့ကျေးရွာတွေမှာဒီဇင်ဘာ23ရက်နေ့ကစလို့စစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်နေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေတိမ်းရှောင်နေကြရတာပါစစ်ပေးဆောင်တွေအနေနဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့စစ်ပေးဆောင်တွေကိုကူညီပေးနေသူတဦးကပြောပါတယ
်ကျွန်တော်တို့နဲ့ဟိုမြို့နယ်ကရဲ့ပေါ့နော်နောက်နေဖြစ်တဲ့သဘောပေါက်မှန်တာတပြေသာပေါ့အဲ့ဘက်ကိုလာတယ်ပေါ့မြေပေါ်ရရှိဟုတ်တော့အဲ့ဘက်ကလူကြီးကျွန်တော်တို့လို့ရအောင်ပြရမယ်ဆောင်ဖက်ကကျွန်တော်ပြီးတော့တော့၃ခုလောက်ရှိနှစ်ခု၃ခုလောက်ရှိဟုတ်အဓိကတော့ဆေးပြေးဆောင်စားနေရတာပေါ့စားနေရတာလိုအပ်တယ်ဆောင်နေရလိုအပ်တယ်ပေါ့ဒါပေါ့တို့ကမယူနိုင်ခင်မယူနိုင်ခင်ဘူးလေတိုင်းပြီးရတာစီဝါတော့လာတာကြီးတော့မလိုအပ်သေးဘူးကျွန်တော်ကျွန်တော်တော့ဘိုးကတော့စီဝါရတယ်အခုတော့ဆောင်တို့အမျိုးတွေတို့အတော်တော်လေးတော့အကူညီပေးလို့ရတယ်လေစားနေရတော့မလိုကြဘူးလေအခုမှကြိတ်ခါဒီဒီတော်ရာဒီနေ့အခါရောက်မလို့ရှိရတော့အားရတော့ခက်ခဲတာပေါ့
စစ်ကောင်စီစစ်ကြောင်းဝင်ရောက်ရှာဖွေပြီးပြန်ထွက်ချိန်ဒီဇင်ဘာ14ရက်နေ့မှာဒေသခံလူငယ်3ဦးကိုလည်းတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုဝင်ရောက်ရှာဖွေတာတွေဇက်တိုက်ပြုလုပ်နေပြီးဒေသခံတွေမှာလည်းစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်နေကြရတာပါစမားရည်သိမ်းချိန်မှာစစ်ကောင်စီတပ်တွေဟာကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေလုပ်နေတာဖြစ်တဲ့အတွက်စပားတွေအမဲ့လွန်ပြီးရည်သိမ်းချိန်ကျော်လွန်နေတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်ခုနှစ်ချိန်ကတော့ကျမတို့ပတ်ဝန်းကျင်မှာတော့လေအဲ့ဟာကိုအာရုံမဆိုင်အားကြီးဘူးဟိုတချို့နေရာတွေဆိုရင်ကျမတို့ဆိုရင်ကျမကျွန်းတာကောင်းမှာပေါ့နော်အဲဒေသအတုံးဆိုကျွန်းတာပေါ့အမဲ့ကြီးတောင်တချို့လူလုံးနေပါမယ်ဟိုလူမျိုးတွေလည်းဒီလိုတချို့ဘယ်လိုကောင်းမှာရိတ်တဲ့သူတွေလည်းထွက်တော့ရိတ်နေကြပြီကိုဟာနဲ့ကိုနီးစက်ရနီးစက်ရမိသားစုကြီးလိုက်ပေါ့နော်အရင်တော့ကတော့ကျမတို့ရေသိမ်းချီလူတက်တွေနဲ့အဲ့လိုမျိုးတခါတည်းထိုးပြီးတော့မှရှူလိုက်တာခုကတော့အဲ့တက်တွေကလည်းသူတို့ကိုယ်တိုင်ကလည်းတိတ်မလိုက်ရဲဖြစ်နေရတယ်အဲ့တက်အခက်သေးလေးကြောင့်ရောပြောဒီရွာပြန်လည်းဒီကျမတို့တကင်းတက်ချဝဲတဝိုက်ကြလေအဲ့လိုလက်ထိုးနေရဖြစ်တဲ့အတွက်အဲ့လိုစိတ်မကြေရသေးဘူးစက်တွေနဲ့ရေသိမ်းချီတက်တွေနဲ့ထိုးမယ်ဆိုရင်တော့စပားကြီးကအရင်ကြည့်ရဲ့အတွက်ဟိုအထက်တည်းရကြော့သွားတဲ့အမိသားတွေတော့ရှိမှာပေါ့နော်
ဒီပင်းမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ပြီးနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါ။တိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာလ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟန်းရင်တွေနဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါ။တိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟန်းရင်တွေနဲ့ပစ်ခတ်တာတွေပြုလုပ်ခဲ့လို့အရက်သားတွေတေဆုံးခဲ့တာလည်းရှိပါတယ်။ဒါ့အပြင်နယ်မြေရှင်းလင်းတဲ့စစ်ကောင်စီတပ်တွေဟာမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာလည်းရှိပါတယ်ခင်ဗျာ။
ဒီပဲရင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကြောင့်ကိုစုံဝင်းလိုင်ကပြောပြပေးသွားတာပါအခုတခါတော့ရခိုင်မှာ PDF အဖွဲ့တွေနဲ့ဆက်ဆက်မှုနဲ့ဖမ်းဆီးခံထားရသူတွေရှိတဲ့တဲ့ဆက်ပြောပြပေးပါမယ်ရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုငွေထောက်ပံ့နဲ့ဆိုပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရသူတွေ၈ယောက်အထိရှိလာပါပြီပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကလည်းတောင်ကုန်းမြို့နယ်ကလူငယ်ကွန်ရက်ဥက္ကဋ္ဌဖြစ်တဲ့ကိုမင်းကိုဦးကို PDF နဲ့ဆက်ဆက်တဲ့ဆိုပြီးရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းနေတဲ့အချိန်မှာဒေသခံတွေကိုအခုလိုဆွဆွဲချက်တွေနဲ့ဖမ်းဆီးတာမျိုးမလုပ်သင့်ဘူးလို့လည်းရခိုင်နိုင်ငံရေးတုံ့သက်သူဥဖေတန်းကပြောပါတယ်။ရခိုင်ကလာတဲ့ဒီသတင်းကိုဦးသိမ့်ထာယူကတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်ကလူငယ်ကွန်ရက်ဥက္ကဋ္ဌကိုမင်းကိုဦးကို PDF တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့မနေ့ပိုင်းကနေကလေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူကိုမင်းကိုဦးရဲ့ဖခင်ဖြစ်သူဥက္ကမောင်စိန်ကပြောပါတယ
်အဲခြေလေးနေနာနေ6နာရီအချိန်ကမှရခိုင်မှုကခိုခိုင်းလို့သွားတခွန်းခွန်းလာပို့ချလို့ခဏလက်ကိပါစပြီးတော့လူခဏရောင်းလောင်းရေးပါအရဲဝဲရဲဆက်နေလိုက်သူကယူနီဖောင်းနဲ့မှဒီလိုပဲရိုးရိုးအရဲအဝဲနဲ့လာပြီးတော့ရခိုင်မှုကမဲကူကိုသွားတခွန်းခွန်းလာပို့ချလို့ရခနာလက်ကပါကိုကြောင့်လဲလို့လာရပါရဲ့ဆိုပြီးတော့ခေါ်လာတယ
်။ကိုမင်းကိုဦးကတောင်ကုန်းမြို့နယ်အတွင်းကလူမျိုးရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေသူတူဖြစ်သလိုပညာသင်ကြားဖို့ခက်ခဲတဲ့သူတွေကိုအခမဲ့အင်္ဂလိပ်စာသင်ပေးနေတဲ့သူတယောက်လည်းဖြစ်ပါတယ်။လက်ရှိမှာတော့သူ့ကိုတောင်ကုန်းမြို့မှရဲစခန်းမှာထိသိမ်းထားပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ50ညနဲ့တရားစွဲဆိုထားတယ်လို့ဖခင်ဖြစ်သူဦးခမောင်စိန်ကပြောပါတယ
်။နေပြည်တော်ကဟိုအမိန့်ပြီးလိုက်ပြီပါ။အမိန့်ပြီးလိုက်တယ်သိစီပါဆိုတဲ့အမိုင်းနဲ့တောင်ကောင်းမြို့နယ်ရေစခန်းကသိစီနေငေါ့ချင်ရဆိုတဲ့ပုံမှန်နဲ့ဗမာပြည်ထဲမှာပူညီဆိုတဲ့ပုံမှန်နဲ့ရဲ့လိုဆန်းလာရေ
ရခိုင်ပြည်နယ်မှာစစ်တကအနာသိမ့်ပြီးကလေးက PDF လှုပ်ရှားမှုတွေလည်းမရှိသလိုရခိုင်တွင်အနေနဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်နေတာလည်းသိမတွေ့ရပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကြီးစိုးတဲ့နေရာတွေမှာတော့အာဏာရှင်စန့်ကျင်ဆန္ဒပြတာတချို့လောက်သာတွေ့ရပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နားလည်မှုနဲ့ပြည်ကရထားပြီးရခိုင်ပြည်တည်ငြိမ်ရေးချမ်းနေတဲ့အချိန်မှာရခိုင်ဒေသခံတွေကိုဖမ်းဆီးပြီးအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုနေတာတွေမလုပ်သင့်ဘူးလို့ရခိုင်တိုင်းကလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်။ချင်းချင်းပြောရမယ်ဆိုရင်တော့ရခိုင်တွေက PDF လုံငန်းတွေပေါ်မှာစိတ်ပြီးတော့အာယုံစိတ်ပြီးတော့ပါဝင်တာတွေကုလုံးဆောင်ရွက်တာတွေအဲ့လိုထောက်ပံ့တာတွေလို့မရှိသလောက်လို့ကျွန်တော်ဟောနားလည်ပါတယ်။အဲ့ဒါလည်းရခိုင်ပြည်နယ်ရဲ့အခြေအနေရပေါ့နော်။ဒါဒီလိုအခြေအနေမျိုးမှာဒီဖမ်းနေရှိတယ်ဆိုတော့ဟောကျွန်တော်တို့ဒီဆက်သွယ်ရေးလမ်းကြောင်းအနေနဲ့တို့ပြောသလိုပေါ့နော်ဟောထောက်ပံ့တယ်ဆက်သွယ်ရေးဆိုတော့အကြောင်းပြချက်တော့ရှိမှာပေါ့ဒါပေမဲ့လောလောဆယ်မှာဒါတင်အောင်ထိန်းနေစဉ်းစားနေတဲ့အခြေအနေရှိတဲ့ကာလမျိုးမှာပေါ့နော်ဟောဒီလိုဖမ်းတာရှိရတာမကောင်းပါဘူးဟောဒါကမလို့အခုချိန်မှာလဲဘာလို့ရခိုင်ပြည်နယ်မှာဘာမှလှုပ်ရှားမှုမရှိဘူးပေါ့နော်ဟောဒါပေမဲ့တို့အဲ့လိုမပေါ်ရအောင်ပေါ့အော်သူကျူပြီးတော့ထိန်းတာလည်းချစ်ကောင်းဖြစ်နိုင်တယ်ပေါ့။ဒါရှင်ကြီးတို့ပြောရရင်ရခိုင်ပြည်နယ်ပြည်အေဂျင့်တွေမှာအဲ့လိုလူမျိုးတွေကိုဖမ်းနေရှိတယ်ဆိုတော့ဟောကျွန်တော်တို့လည်းအဲဒါကမချစ်တင်ဘူး။ဒါမလဲမဆောင်တာဆိုတော့အကြောင်းပြချက်နဲ့မလုပ်သင့်ဘူး။ဟိုထင်ပါတယ်နော်
။ဒီကနေ့ဒီ PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးခံထားရသူတောင်ကုန်းမြို့တွေကနှူးတန်ထွန်းမြို့တွေကအမျိုးသမီးနှူးနဲ့အမျိုးသားနှူးပါအဝင်ကြောက်ဖြူမြို့တွေကမျိုးသမီးတူးနဲ့ရောင်မျိုးတွေကလူငယ်စာရေးသူဒူးစီတို့ဖြစ်ပြီးအကျန်းဖက်တိုက်ဖြတ်ရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဒီကနေ့အထိရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဆက်ဆက်တဲ့ထောက်ပံ့နေဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံတရားစွဲဆိုခံထားရသူ၈ဦးအထိရှိလာနေပြီဖြစ်ပါတယ်
ဥ ူတင်ထိုင်ကိုပြပြပေးသွားတာပါ။အခုဆက်ပြီးတော့ပြည်နယ်တိုင်းဝင်ကြီးချုပ်တချို့အပေါ်ဆွဲချက်တွေထပ်တိုးလိုက်တဲ့အကြောင်းပြောပြပါမယ်။မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွေးညိုအပါအဝင်တိုင်းဝင်ကြီးချုပ်တချို့ကိုရွေးကောက်ပွဲကော်မရှင်ကတရားစွဲဆိုဖို့တရားရုံးမှာဦးတိုက်လျှောက်ထားတာကြောင့်အမှုထပ်တိုးရင်ဆိုင်ရမယ့်အခြေအနေတွေမှာရှိနေပါတယ်။မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွေးညိုကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အာဂတိအမှုတွေကိုလာမဲ့ဒီဇင်ဘာလကုန်ပိုင်းမှာအပိသက်စီရင်ချက်ချဖို့ရှိနေပါတယ်။ပြည်နယ်တိုင်းဝင်ကြီးချုပ်တချို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်စုမုံကပြပြပေးပါမယ်
။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်99ခါခွေးနဲ့ဂျွန်လာထဲမှာအလုတ်ကျန်းနဲ့ထောင်နှံ2နှစ်အချခံထားရတဲ့မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွေးညိုကိုရွေးကောက်ပွဲကာလမှာမလျော်ဩဇာသုံးပြီးတော့မဲအလွဲတုံးစားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကနေခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကနေတရားစွဲဆိုလိုက်တယ်လို့သူရှိနေက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။နောက်တစ်ခုချက်တိုးတယ်ဗျာဒီနေ့ရောကျွန်တော်သိရတာပေါ့နော်ကျွန်တော်လည်းဒီနေ့မှသိနေတည်ရတာလေးတခြားသိရတာပေါ့နော်ချက်တိုးတယ်ဒါမှသိရဆိုတော့ဘာဥပဒေနဲ့ဆွဲထားရဆိုတော့ဟိုသိတော့သိတယ်ဒါပေမဲ့ပုံမှန်ဘယ်လောက်ဆိုတော့မသိသေးဘူးဝင်းမြင့်နဲ့တရားရုံးမှာရွေးကောက်ပွဲဥပဒေနဲ့ဒီကဘယ်ကောမရှင်းရနေပြီလို့မှတေလိုလုတ်ပြီးတော့ဥတိုက်ချောက်ပြီးတော့တရားဆွဲတာအမှုကတ်တိုးပါလေမကွေးမြို့နယ်တရားရုံးမှာအဲ့ဒါ20နှစ်ယုံကြည်လို့ပြောပါနဲ့ခရိုင်ရွေးကောလာမြို့နယ်ရွေးကောလာမတည်ဘူးအဲ့ဒါရွေးကောပဲဥပဒေနဲ့ဆက်ပြီးတော့ဥတိုက်ချောက်တာပေါ့ဒီရဲကြီးမပိုင်နေမှုဆိုဥတိုက်ချောက်တာတရားရုံးမှာကျွန်တော်တို့ဒီရွေးကောပဲဥပဒေရရာဇင်းမှုရောက်တဲ့ပုံမှန်နဲ့ဆွဲတဲ့သဘောပေါ့
အမှုအသေးစိတ်ကိုအတိအကျမပြောနိုင်သေးသလိုစတင်စစ်ဆေးဖို့ယုံကြည်ပေးထားတဲ့ဒီဇင်ဘာလ20ရက်နေ့ကျမှသာအသေးစိတ်ပြောပြနိုင်မယ်လို့သူကဆိုပါတယ်ဒေါက်တာအောင်မိုးညိုလိုပဲရွေးကောက်ပွဲကော်မရှင်ဘက်ကနေထပ်မံအမှုထပ်တိုးပြီးဆွဲခံခဲ့ရသူတဦးကတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ပဲဖြစ်ပါတယ်။သူမကိုပြီးခဲ့တဲ့ရက်ကအဲ့ဒီအမှုအတွက်တရားရုံးမှာဦးတိုက်လျှောက်ထားပြီးပုံမှန်130ကားကြီးနဲ့တရားစွဲဆိုခဲ့တာကိုကြားနာခဲ့တယ်လို့နှီးဆက်သူတဦးကပြောပါတယ်။သူမကိုရုံးထုတ်ချိန်မှာတော့ဘာမှစိုးပွဲရမရှိဘူးလို့ဆိုပြီးတော့တရားရုံးကြားနာနေချိန်မှာတော့ထထွက်ပြီးတော့ထောင်ကိုပြန်မို့လောက်တာကြောင့်ဒီကြားနာမှုကဘလို့ဆက်ဖြစ်မယ်ဆိုတာမသိဘူးလို့ပြောပါတယ်။သူ့ကိုဆွဲဆိုထားတဲ့ပုံမှန်130ကားကြီးဆိုတာကတော့ရွေးကောက်ပွဲကာလမလျော်ဩဇာသုံးပြီးတော့မဲအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့အတွက်ဆွဲဆိုမှုဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်3နှစ်အထိချမှတ်နိုင်တဲ့အမှုဖြစ်ပါတယ်။သူ့ရဲ့ရှေ့နေတွေကိုဆက်သွယ်မေးမြန်းမှုစ조사ပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးပါဘူး။မိသားစုကိုလည်းပြန်လည်မေးမြန်းတာမို့လို့အတိအကျမသိခဲ့ရပါဘူး။လက်ရှိမှာတော့ဒေါ်နန်းခင်ထွေးမြင့်ဟာအာဂရီအမှုတွေနဲ့ရောအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသကြီးပုံမှန်99ခါခွေးနဲ့ပါပြစ်ဒဏ်နှစ်ရှည်ကြခံနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုပြီးပုံမှန်နှစ်ခုတက်ပြီးတော့တရားစွဲဆိုမှုလုပ်ခဲ့တာမို့လို့အခုဆိုရင်ဒေါက်တာအောင်မိုးညိုနဲ့ဒေါ်နန်းခင်ထွေးမြင့်နဲ့ပါဆို၃ဦးရှိသွားပြီဖြစ်ပါတယ်။နောက်ပြီးတော့စစ်ကောင်စီဘက်ကဒီဝင်ကြီးချုပ်တွေကိုအာခရီအမှုတွေနဲ့တရားစွဲဆိုတာတွေလည်းရှိပါတယ်။အဲ့ဒီထဲကမှမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဒီနှစ်မကုန်ခင်မှာတော့အပိသက်အမိန့်ချမှတ်ဖို့ရှိနေပါတယ်။ဒေါက်တာအောင်မိုးညိုဟာနောက်ထပ်လည်းအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုခံထားရတာကိုရင်ဆိုင်နေရုံဖြစ်ပါတယ်။သူရင်ဆိုင်နေရတဲ့အာခရီလိုက်စားမှုတိုက်ဖြတ်ရေးပုံမှန်95နဲ့စွဲဆိုထားတဲ့အမှုတွေအတွက်ပြည်ရဲ့ဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွေမှာစွဲချက်တင်ပြီးအမိန့်ချမှတ်လိုက်တယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။စစ်ကောင်စီဘက်ကဒေါက်တာအောင်မိုးညိုအပါအဝင်တခြားဝင်ကြီးတွေကိုစွဲဆိုထားတဲ့အာဂရီအမှုပေါင်းက10မှုရှိပါတယ်။အဲ့ဒီထဲကမှဒေါက်တာအောင်မိုးညိုတယောက်တည်းကိုပဲစွဲဆိုထားတဲ့အမှုကတော့6မှုတိတိရှိပါတယ်လို့သူ့ရှင်နေကပြောပါတယ်။လာမယ့်အမှုအခြေအနေအသေးစိတ်ကိုလည်းအခုလိုသူကပြောပြပါတယ်
။ကျွန်တော်မှန်းတယ်23ရက်နေ့မှာအပြစ်လိုက်ဆောင်ရွက်ပြီးလို့ရှိရင်30ရက်နေ့မှာအမိန့်ချမယ်လို့ကျွန်တော်ပြစားရတာပေါ့နော်ဆက်တင်မှာပြီးဖြစ်ကြမှာတရားသူကြီးနှုတ်လုံးကကျွန်တော်ရက်တရားကောင်းကညှိထားပြီလားဆိုတော့ကျွန်တော်အဲ့ရက်တင်နဲ့ကျွန်တော်ကဟိုပြစားရတာပေါ့နော်23ရက်မှာပြီးတဲ့6ရက်ပြီးဟိုအစင်းလောက်ထားကြပါဆိုတော့30ရက်နေ့လို့ဖြစ်မယ်လို့ကျွန်တော်ယူဆတာပေါ့တပတ်ခွာပြီးတော့နော်30ရက်နေ့နဲ့စောရင်စောမယ်30ရက်နေ့လောက်မကြဘူးလို့ပဲကျွန်တော်ဖြစ်လာတယ်ကျွန်မရဲ့ကိုနှမ်းလို့ရသွားပြီပေါ့နော
်ဆွဲချက်တင်ထားတဲ့အာခရီအမှုတွေအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နဲ့14ရက်နေ့မှာတော့ဒေါက်တာအောင်မိုးညိုအပါအဝင်ဆွဆွဲခံရသူတွေကကိုယ်တိုင်တက်တည်ထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့ NLD ဆိုရလက်ထက်ကဝင်ကြီးချုပ်တွေတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေပုံမှန် 905 ခါခွေးတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုခဲ့ပါတယ်။အဲ့ဒီထဲမှာမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့် ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှရသက်သက်ကြီးဥပဒေပုံမှ99ခါခွေတဘာဝဘေးရနေဆိုင်ရာပုံမှတွေနဲ့ထောက်နှံနေအသီးသီးချမှတ်ထားပါတယ်ရှင်
။မဆုမွန်ပြပြပေးခဲ့တာပါ။ဂျာတာရိညာရဲ့သတင်းပိပုစတွေကတော့ဒီလောက်ပါပဲရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။ VOA American တန်းကနေမြန်မာဘာသာအစီအစဉ်တွေကို line 2 meter 19 kHz 15953ည line 2 meter 25 kHz 11803ည line 2 meter 32 kHz 9335 line 1 meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ကြားပြည်နယ်ကစစ်ကောင်စီစံချည်ရင်နဲ့ပြည်သူကာကွယ်ရေးလှုပ်ရှားမှုဟာနေပြည်တော်နဲ့နှီးကပ်နေတဲ့အတွက်ကြားစစ်မျက်နှာကိုစစ်အင်အားဖြည့်နေပုံရကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရရှင
်။လူကြီးရဲ့မေလာအလဲပိုင်းကစပြီးနိုဝင်ဘာလအလဲပိုင်းအထိ6လအတွင်းစစ်ကောင်စီတပ်နဲ့ခရင်တီတပ်ဖွဲ့တွေတိုက်ပွဲအကြိမ်ပေါင်းတရာကျော်ဖြစ်ပွားကြောင်းသိရပါတယ်။ခရင်တီတပ်မတော်ခရင်တီအမျိုးသားကာကွယ်ရေးတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေကစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေဖြစ်ပါတယ်။ပြင်းပြနှုံးနဲ့ဆိုရင်တလအကြိမ်20နီးပွားတိုက်ပွဲဖြစ်ပွားတာပါပဲ။စစ်ကောင်စီတပ်သား450ကျဆုံးတဲ့အတွက်လစဉ်85ယောက်သေဆုံးတဲ့သဘောဖြစ်ပါတယ်။ခရင်တီဘက်ကတော့တတ32ဦးကြာဆုံးပါတယ်စစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံအယတာတရာကျော်အသက်ဆုံးရှုံးသွားရပြီး200နီးပါးအပန်းခံရပါတယ်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်အိမ်400ကျော်ခရိယံဖျားကျောင်း9ကျောင်းပျက်စီးသွားပါတယ်စစ်ဘေးဒုက္ခတွေတသိန်းခွဲလောက်ရှိနေပြီလို့45 Rights အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်တရားနယ်ရှမ်းပြည်နယ်အစဖေကုံမြို့နယ်လွေရင်ရွာမှာဒုက္ခသည်တွေအတွက်တူလောင်ထားတဲ့ဇန်တွေကိုစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးပြီးကြောင်းကိုလည်းဖော်ပြထားပါတယ
်စစ်ကောင်စီတပ်တွေဟာဇူလိုင်နဲ့ဩဂုတ်လကကြားစစ်မျက်နှာမှာအင်အား1500လောက်ဖြည့်ဆည်းထားပါတယ်နောက်တော့စက်တင်ဘာမှာစစ်ကောင်စီထရက်ကား40လောက်ဟာအင်အား300ကျော်တင်ဆောင်ခဲ့ပြီးရှမ်းပြည်နယ်ကနေဖေခုံမြို့နယ်ကိုဝင်ဖို့ကြိုးပမ်းတဲ့အတွက်ကင်းဒီပြည်သူကာကွယ်ရေးတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားတယ်လို့အော်တိုဘာ2ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။နေပြည်တော်နဲ့နီးကပ်နေလို့ကြားစစ်မျက်နှာကိုစစ်ကူပို့နေတာဖြစ်တယ်လို့ဆိုပါတယ်။လွိုက်ကောဖေခုံနဲ့နေပြည်တော်ဟာမိုင်80သာကွာဝေးတာမို့စစ်ကောင်စီအနေနဲ့လုံခြုံရေးစိတ်ချရတဲ့အနေထားမှာအမြဲတမ်းမရှိနိုင်ပါဘူး။ဒါကြောင့်ကြားစစ်မျက်နှာမှာအရသားတွေကိုပါပြစ်မှတ်ထားပြီးတိုက်ခိုက်နေတာလို့မြင်ကြပါတယ
်ဖေကုံ PDF လှူရှားတဲ့ဖေကုံမြို့နယ်ကကျေးရွာတွေဟာနေပြည်တော်ကောင်စီနယ်မြေကပြည်မနာကျေးလက်ဒေသနဲ့တဆက်တည်းဖြစ်နေပါတယ်ဖေကုံလွိုက်ကောဒီမော့ဆူမြို့နယ်တွေဟာကရင်နီတော်လိုင်းတပ်ဖွဲ့တွေစူပေါင်းလှူရှားတဲ့နယ်မြေဖြစ်ပါတယ်ကရင်နီတော်လိုင်းတပ်ဖွဲ့တွေဟာလက်နက်ခဲရမှာစစ်ကောင်စီတပ်ကိုမရှင်းနိုင်ပေမဲ့နယ်မြေကျွမ်းကျင်မှုကြေးခရီးနဲ့စိတ်ကြက်ရေးရခိုင်မာမှုမှာအလွန်အားကောင်းတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။စစ်အာဏာသိမ်းပြီးမှဖွဲ့စည်းတဲ့ PDF တပ်တွေဟာဒူးမီးနဲ့လုံတနက်ကိုသာကိုက်ဆောင်ပေမဲ့စစ်ကောင်စီတပ်သားအများအပြားတေဆုံးအောင်တိုက်ခိုက်နိုင်တာတွေ့ရပါတယ်။တိုက်ပွဲဖြစ်နေချိန်မှာပြည်내အုပ်ချုပ်ရေးရန်တန့်သွားတာဟာစစ်ကောင်စီအတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ်
။ကြားပြည်내ကိုခရိုင်နှစ်ခုနဲ့မြို့နယ်ခုနှစ်ခုပိုင်းခြားထားပါတယ်။လွိုက်ကော်ခရိုင်မှာလွိုက်ကော်မြို့နယ်ဒီမော့ဆိုမြို့နယ်ဖရူဆိုမြို့နယ်ရှာတော်မြို့နယ်တို့ပါဝင်ပြီးဘော်ရခဲခရိုင်မှာတော့ဘော်ရခဲဖားဆောင်နဲ့မဲဆက်မြို့နယ်တွေပါဝင်ပါတယ်မြို့ပေါင်း12မြို့နယ်ကျေးရွာပေါင်း900ကျော်ရှိပါတယ် စစ်ကောင်စီရဲ့ချင်းမြန်တရင်၁၀ရင်းနဲ့အမြောက်တရင်၂ရင်းရှိကြောင်းသိရပါတယ်။တန်လွင်မြင့်အရှိဘက်ချမ်းကရှားတော့နဲ့မဲဆက်မြို့နယ်တွေမှာတိုက်ပွဲမဖြစ်သလောက်ရှားပါတယ်လို့ဆိုပါတယ်။ Rykor, Dimoso, Feko, Mobye, Pruso, Borke, ဖားဆောင်စတဲ့တန်လွင်မြင့်အနောက်ဘက်ချမ်းမှာသာတိုက်ပွဲဖြစ်တာများပါတယ်။ကြားပြည်နယ်မှာလူဦးရေ၃သိန်းလောက်ရှိတဲ့အနေနဲ့စစ်ဘေးဒုက္ခတွေက၁သိန်းခွဲလောက်ရှိနေပါတယ်။
စစ်ကောင်စီတရင်အများဆုံးအခြေစိုက်တဲ့အရက်ကတော့ဘောခဲမျိုးနယ်ဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့ကျပ်ဖို့ဝင်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့မျိုးနယ်ဖြစ်ပါတယ်။2020ရွေးကောက်ပွဲမှာဦးစိုးသိန်းပဲထပ်မံအနိုင်ရရှိပါတယ်။ဘောခဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘောခဲမျိုးမှာချင်းမြန်တရင်သုံးရင်ဈေးတက်ထောက်ပို့ရေးတက်မဟာဗျူဟာတက်နဲ့နေကြဆောင်တက်လည်းရှိတာမူကျန့်ဖို့ပါတီရဲ့အောင်မြင်လိုဖြစ်နေပါလေအခုတော့ဘော်ခဲဟာစစ်ကောင်စီတက်နဲ့ကရင်နီပူပေါင်းတက်ဖွဲ့နေ့စဉ်ဇက်တိုက်တိုက်ပွဲဖြစ်ွားတဲ့မြို့ဖြစ်နေပါလေဘော်ခဲအခြေစိုက်စစ်ကောင်စီတက်ကလည်းတာဝဲပြည်အမြောက်နဲ့ပြစ်ခတ်နေပြီးမဲ့ကရင်နီစစ်ရင်ဟာလျော့မသွားတာတွေ့ရပါလေစစ်ကောင်စီတက်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအများဆုံးတိုက်ပွဲဖြစ်ွားတဲ့နေရာဟာဒီမော်စုမျိုးနယ်ဖြစ်ပါတယ်။ရိုက်ကော်ကဒုတိယအများဆုံးဖြစ်ပြီးဘဲကုံနဲ့ဖူးစုကတတိယအများဆုံးဖြစ်ပါတယ်။မိုးပြဲဘော်ခဲနဲ့ဖားဆောင်မျိုးနယ်ကအနည်းဆုံးဖြစ်ကြောင်းတိုးတက်သောကရင်နီပြည်သူအင်အားစုကစက်တင်ဘာ18ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျမြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့ Omicron ဆိုင်ရာနောက်ဆုံးတွေ့ရှိချက်တွေကိုပြောပြထားပါတယ် COVID-19 မျိုးကွဲတဲ့ Omicron ဟာကူးစက်မြန်လွန်ပြီးကာကွယ်ဆေးအာဏာသိမ်းရောကြစေနိုင်ကြောင်းသုတေသနတွေမှာစတွေ့လာပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကမ္ဘာလုံးစိုးရိမ်တကြီးဆက်ဆောက်ကြည့်နေတဲ့ဒီမျိုးကွဲအတွက်နိုင်ငံတကာအတွေ့အကြုံတွေအရမြန်မာနိုင်ငံမှာဘာတွေကြိုသိထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ White Cough Hive ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဆရာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ Omicron ပေါ့နော်တက္ကပါလုံးမှာဒီစိုးရိမ်တကြီးစောင့်ကြည့်နေရချိန်မှာနောက်ဆုံးဒီသိထားတဲ့ထူးခြားမှုဆိုလို့ရှိရင်အဓိကဘာကိုစပြောကြတယ်ဆရာ
စပြီးတော့ဖြစ်လာတဲ့အချိန်ပေါ့နော်အခုဆိုနှစ်ပတ်ကျော်တဲ့အချိန်ကြီးကိုရောက်လာတဲ့အပိုင်းမှာအများစုကတော့ဘာမှမဖြစ်ဘူးဆိုပြီးတော့ဒီတောင်အာဖရိကမှာသူတို့ပြောကြပါတယ်ဟိုအင်္ဂလန်မှာလည်းသွားပြီးတော့လင်းစာရှင်နေမွေးလည်းပြောတဲ့အထိတောင်လုပ်တယ်ဆိုတော့ဒါပေမဲ့လည်းသူတို့ကတော့စပြီးတွေ့တာကတော့လူငယ်လေးကစတွေ့တယ်ပြဿနာအကြီးအကျယ်မရှိပါဘူးဆိုတော့အကုန်လုံးကတော့ကောင်းသွားကြတာပဲလေဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းအခုတော့ဒီအရင်တလွန်တရာမှဒီကူးစက်မြန်တာတော်တော်လေးကိုမြန်နေနောက်တစ်ခုကဒီရိုးကွဲမှာစိုးရိမ်နေပေါ့နော်ဒီ mutation လို့ခေါ်တဲ့ဒီ spike protein မှာပုံစံပြောင်းမှုတွေကတိတိတသားကြီးအများကြီးဖြစ်လာတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကတော့ဟိုဒီထိုးထားတဲ့ကာကွယ်ဆေးတွေကို invasion လို့ခေါ်တာပေါ့เนาะသူတို့ကတော့ဒါတက်ဟို vaccine effective မဖြစ်ဘူးဆိုတာမသုံးကျင်တဲ့အတွက်ကြောင့်မသုံးလည်းမသုံးသင့်ပါဘူးဘာလို့ဆို vaccine က still okay နေသေးကျွန်တော်သုံးလို့ရတယ်အတွက်ကြောင့်သူတို့ကတော့သုံးနေကြ vaccine invasion တွေဖြစ်လာဆိုပြီးစိုးရိမ်မှုတွေရှိလာတယ
်ဟုတ်ကဲ့အာနိသင်ဝင်ပြီးတော့ဖျက်လာတယ်ပေါ့เนาะအာနိသင်ကျော်လာတဲ့တော
့ဟုတ်ကဲ့ကျော်လာတဲ့တပိုင်းလေးရှိလာတယ်ပေါ့ဆိုတော့တချို့ဟိုဒီကာကွယ်ဆေးတွေကအာနိသင်ပိုင်းကနည်းနည်းလေး꽌ပါတယ်အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်တကဘာလုံးမှာ WHO ကအတိအမှတ်ပြုထားတဲ့အကာအကွယ်ဆေးရတော့၈ခုပေါ့နော်ဆိုတော့ကျွန်တော်ဗမာနိုင်ငံမှာလည်းတည်မှာပါအခုလွန်ခဲ့တဲ့တလ November လမှာအိန္ဒိယမှာနောက်ထပ်အကာအကွယ်ဆေးတမျိုးအစ်စ်ကို WHO ကအတိအမှတ်ပြုပေးထားပါတယ် COVID Sync လို့ခေါ်တယ်ဒီ Russia အကာအကွယ်ဆေးကဒီနေ့ဒီချိန်ဒီ WHO ကအတိအမှတ်မပြုပါဘူးဒီ India နောက်ထပ်တစ်ခုပေါ့နော်ဒါဒီအရင်တော့ကျွန်တော်တို့သုံးခဲ့တဲ့ AstraZeneca နဲ့လည်းမတူပါဘူးဗမာနိုင်ငံမှာတော့ COVID Shield လို့ခေါ်တဲ့ India ဆေးပေါ့နော်နောက်တရုတ်ပြည်မှာထားတဲ့ Sinopharm လို့ဟာမျိုးလည်းမဟုတ်ပါဘူးသူက different ဟို nano particle ကိုသုံးပြီးတော့လုပ်ထားဒါပေမဲ့လေကောင်းသလားဆိုတော့အများကြီး effective ဖြစ်တဲ့တဲမှာတော့မရှိပါဘူး55ရာခိုင်နှုန်းလောက်ကြီးကောင်းတယ်လို့ပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကိုပမာဏနိုင်ငံမှာထိုးတယ်လို့ကျွန်တော်ကြားတယ်ဝယ်ပြီးထိုးတယ်လို့ကြားတယ်အဲ့ဒီ ကိုဗစ်ဆင်းနဲ့အိန္ဒိယနိုင်ငံမှာခြေခြေပြင်းပြင်းကြီးတုံးလာတဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုကာကွယ်ဆေးတွေကဒီအိုမီခရွန်မျိုးကွဲတဲ့အပေါ်မှာပေါ့နော်ဘယ်လိုသက်ရောက်မှုရှိလာကိုစတွေ့ထားလဲဆရာကြီး
ဒီအိုမီခရွန်အခုလက်ရှိကာကွယ်ဆေးတွေဘယ်လောက်ထိကာကွယ်နိုင်သလဲပေါ့ဆိုတော့သေချာတဲ့တစ်ချက်ကတော့သုံးလုံးထိုးထားတယ်ကျွန်တော်ဒီ Pfizer ပေါ့နော်ဒါတော့လေပြည်နိုင်ငံနဲ့တော့တိတ်တော့မသက်ဆိုင်ပါဘူးဒီဟို Pfizer ကိုသုံးလုံးထိုးထားတဲ့လူ Moderna နဲ့သုံးလုံးထိုးထားတဲ့လူတွေကတော့ data မထွက်သေးတယ်ကျွန်တော်ပြောလို့မရဘူးဒါပေမဲ့ Pfizer ကိုသုံးလုံးထိုးထားတဲ့လူတွေကတော့ဒီနေ့ဒီအချိန်မှာပို့ပြီးတော့ effectively ကာကွယ်နိုင်တယ်ဆိုတဲ့အပိုင်းလေးကတော့ထွက်လာပါတယ်ဆိုတော့ပြည်နိုင်ငံမှာကျွန်တော်ကိုမေးကြပါတယ်ကာကွယ်ဆေးသုံးလုံးထိုးရမလားဆိုတော့ကျွန်တော်အနေနဲ့အလွယ်ကူဆုံးနဲ့အမှန်ကန်ဆုံးအဖြေတစ်ခုပြောရလို့ရှိရင်တော့ကျွန်တော်လည်းသေချာပေါ့မသိပါဘူးပမာဏနိုင်ငံမှာပေါ့ဆိုဒီတရုတ်ပြည်မှာရှိတဲ့ Sinopharm C ပေါ့နော်သူကဒီလိုမျိုး clinical trial စမ်းသပ်မှုလုပ်ထားတဲ့အပိုင်းတွေမရှိတဲ့အတွက်ကြောင့်ပြောရတာတော့ခက်ပါတယ်ဒါပေမဲ့လည်းသုံးလုံးထိုးမယ်အစားတော့ရအောင်ပထမတစ်လုံးဒုတိယတစ်လုံးတော့ထိုးတင်ပါတယ်ထိုးလဲထိုးလို့ရနိုင်တဲ့အခြေအနေရှိခဲ့လို့ရှိရင်တော့ထိုးပါဘာလို့လဲဆိုတော့ဒီ vaccine ဓာတ်လေးဒီယောဂလက္ခဏာဒီယောဂပိုးကာကွယ်နိုင်တဲ့အနေအထားတစ်ခုရှိလို့ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဘလူးကာကွယ်အထောက်အကူပြုနိုင်တဲ့အနေအထားကိုစပြီးတော့တွေ့ထားပြီလဲဆရာကြီ
း vaccine ထိုးပြီးတိုင်းနဲ့ယောဂမရနိုင်တာရနိုင်ပါတယ်အခုကျွန်တော်တို့လက်ရှိဒီနိုင်ငံမှာကိုオミクロンဆိုဒီနေ့ဆိုရင်ကျွန်တော်အလုပ်လုပ်တဲ့နေရာမှာဆိုရင်စုစုပေါင်း22 case စပြီးတော့ရလာပါတယ်ကျွန်တော်22 case covid positive ဆေးရုံတင်ရတဲ့အခြေအနေဆိုတာကျွန်တော်လွန်ခဲ့တဲ့ Delta တုန်းကတစ်ခေါက်ကျွန်တော်တို့တွေ့လိုက်ရပါတယ်ဒါကလွန်ခဲ့တဲ့4လခွဲလောက်အခြေအနေလောက်တုန်းကရှိတာပေါ့နော်ဆိုတော့オミクロンဒီဒုက္ခမပေးဘူးလားဆိုတော့ဒုက္ခပေးပါတယ် case အများကြီး positive ဖြစ်လာတဲ့အတွက်ကြောင့်အဲ့ဒီအထဲမှာမှကာကွယ်ဆေးမထိုးထားတဲ့လူတွေကအထူးကြမ်းမဆောင်လို့ခေါ်တဲ့ intensive care unit ပေါ့နော် ICU ထိရောက်သွားတဲ့လူတွေလည်းရှိပါတယ်ဒုက္ခရောက်ခဲ့တဲ့လူတွေလည်းအခုဒီနေ့ဒီချိန်မှာရှိနေပါတယ်ဆိုတော့ခြုံငုံပြီးတော့ပြောရလို့ရှိရင်တော့အရင်တော့ covid ဖြစ်ခဲ့တာပဲဖြစ်ဖြစ် vaccine ထိုးထားပြီးပဲဖြစ်ဖြစ် omicron ဒီ safe မဖြစ်ပါဘူးဘာလို့လဲဆိုတော့သူတို့ဒီရောဂါရနိုင်ပါတယ်ဒါပေမဲ့ vaccine ထိုးထားတဲ့လူတွေဒီ omicron ရခဲ့လို့ရှိရင်တော့ဒုက္ခရောက်နိုင်မှုအနေအထားတော်တော်လေးကိုနည်းပါပါတယ်ဗက်ဆင်းမထိုးထားတဲ့လူတွေအနေနဲ့ကတော့ဒုက္ခရောက်နိုင်မှုကတော့ဒီနေ့ဒီချိန်အထိရှိပါတယ်ပြီးတော့ဒုက္ခရောက်တယ်ဆိုတာဟိုဆေးရုံမှာအကြာကြီးနေတာနေအစဟိုအောက်ဆီဂျင်တွေလိုတာအဆုံးနောက်ဆုံးကတော့အသက်အန္တရာယ်အထိကိုဒုက္ခပေးနိုင်တဲ့အထိအောင်ပါဝင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလူနေထားမှာဒီကာကွယ်ဆေးကလည်းပေါ့နော်မြန်မာနိုင်ငံနေထားရဟိုမသေးကြတာတွေရောမပြည့်စုံတာတွေရောရှိနေတဲ့နေထားမှာအိုမီခရွန်ကိုအဓိကကာကွယ်ဖို့ဆိုရင်ဆရာအဓိကပါမှာစင်လေ
ဒီကတော့လေဖြားလို့ရှင်ကိုအသိစိတ်တတ်နဲ့အလုံးမသွားပါနဲ့ပွဲလန်းတပင်းတွေကိုတန်နိုင်တဲ့လောက်ရှောင်ပါလူစုလူဝေးပေါ့နော်အထူးသဖြင့်ကျွန်တော်ပြောခြင်းနဲ့လူစုလူဝေးဆိုတာဒီ close compartment ကိုကျွန်တော်ကသုံးတာပေါ့လေဆိုတော့ရုပ်ရှင်ရုံလေးပွဲလန်းတပင်းလေးဟိုမင်္ဂလာဆောင်ကြီးလေးဆိုဒီလိုလူထဲမှာလူကြီးအယောက်900တထောင်နေပေါ့နော်ဆိုတော့အဲ့လိုလူတွေမှာအခုဒီ omicron စဖြစ်လာတာကြောင်းပါပေါ့နော်တက်ကလို့ကြောင်းသားတစုမှာစပြီးဖြစ်လာတယ်ဆိုပြီးတော့ပြောတယ်ပြီးတော့သူ့ရဲ့ယောဂလက္ခဏာဒီတော်တော်လေးကို꿰ပြားတဲ့အနေထားလေးတွေရှိတယ်အထူးသဖြင့်ကောင်းကြိုက်တယ်ပေါ့နော်အလွန်တရာမှကောင်းကြိုက်တယ်နောက်တစ်ခုကဝင်းလျှောတယ်လူမီမတာဖြစ်တယ်တက်စားလို့ရှိရင်ဒီနှာစီချောင်းဆိုးတာတွေအတန်ပြောက်တာတို့အနမ်းပြောက်တာတွေဒီလောက်ကြီးတည်းမရှိဘူးဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းဒါကတော့နည်းနည်းလေးတော့စော်သေးတယ်ပေါ့ပြောရတဲ့အပိုင်းကတော့လေဒါပေမဲ့ခြုံပြီးတော့ပြောရလို့ရှိရင် Omicron ဒီအရန်ကူးစက်မြန်ပါတယ်တအိမ်မှာတယောက်ဖြစ်ရင်တအိမ်လုံးထိကူးစက်နိုင်ပါတယ်အဲ့ဒီအိမ်မှာအရင်တုန်းကဟိုယောဂတတ်ခံရှိတဲ့လူတွေစီဂျိုတွေ့တော့အဝလုံးနဲ့ယောဂလူများရှိခဲ့လို့ရှိရင်တော့သူတို့ကပို့ပြီးတော့ဒုက္ခရောက်နိုင်ပါတယ်ဆိုတော့ Omicron မပေါ့ပါနဲ့သဘောတကူက Omicron ဒီ Delta လို့ပါပဲ Delta စပြီးဝင်လာပြီဆိုလို့ရှိရင်နောက်ပိုင်း case တွေအကုန်လုံးက Delta ပဲဖြစ်သွားတာပါပဲထို့နည်းတူဆိုတော့ Omicron စရောက်လာလို့ရှိရင်နောက်ပိုင်း case တွေကအကုန်လုံး Omicron ပဲဖြစ်လာပါမယ်ပါလို့လဲဆိုတော့ပမာဏနိုင်ငံရဲ့အိန္ဒိယချင်းနိုင်ငံဖြစ်တဲ့စင်ကာပူမှာအိုမီကောကိစ္စရှိပါတယ်ယူရီးယားမှာလည်းရှိပါတယ်အိန္ဒိယမှာလည်းရှိပါတယ်ဆိုတော့ပမာဏနိုင်ငံကိုမရှိဘူးဆိုတာကျွန်တော်တို့မဟုတ်ပါဘူးမသိနေတာပဲဖြစ်ပါဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ချာ
ကိုဝင်းမင်းတိဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတိဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အပ
စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေသက်ဒေသတိုင်းနာတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာကတော့ချင်းပြည်နယ်ကံပလတ်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တယောက်ဖမ်းဆီးတပ်ဖြတ်ခံရမှုဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်ကြောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရေးမှုရုံတို့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတယ်ဆိုတာနဲ့စစ်ရေးမဏိပခအတွင်ချင်းပြည်နယ်ထန်တလန်မြို့မှာနေအိမ်တွေမီးလောင်နေခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
။ကျွန်မကနန်းဟောင်ပါရှင်။တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းကံပလက်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဒီဇင်ဘာလ12ရက်နေ့ကဖြစ်ပွားခဲ့ပါတယ်။ကံပလက်မြို့မြို့ဟောင်းကျေးရွာကခရစ်တော်အသင်းတော် Church of Christ ကအသက်30ခန့်အရွယ်ဘတ်စတာဦးအောင်ဂီဟာဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပြီးနောက်တနေ့မှာကံပက်လက်မြို့အထက်ဘက်ဟိုတယ်အနီးလမ်းဘေးမှာအလောင်းကိုပစ်ထားခဲ့ကြတာလို့ကံပက်လက်မြို့ကအသင်းတော်ဘတ်စတာတဦးကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းပြည်နယ်မှာခရစ်ယာန်ဓမ္မအမှုတော်ဆောင်ဘတ်စတာ3ဦးသေဆုံးသွားပြီးဖြစ်ပါ
မွန်ပြည်နယ်ရေးမြုံနယ်အရှိဖက်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရေးမှုရုံးကိုလူ၁၀ဦးဆိုင်ကဲ၅စီးစီးလာတဲ့လက်နက်ကင်ဖွဲ့တဖွဲ့ကဒီစင်မှာရှိရနေညနေပိုင်းကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အောင်ကျော်နိုင်ကျေးရွာပြည်သူ့စစ်ကောင်းဆောင်ဦးအေးမောင်ပြည်သူ့စစ်ဖွဲ့ဝင်ဦးပေါ်တို့တန်ရာတီတီရရှိသွားပါတယ်တန်ရာပြင်းထန်ရရှိတဲ့စစ်မှုထမ်းဦးကျော်မြင့်ကတော့မော်ရမြိုင်ဆေးရုံမှာပဲတည်ဆုံသွားပါတယ်ဆိုင်ကဲစီးလာတဲ့လက်နက်ကင်ဖွဲ့ထွက်ခွာထားတဲ့လမ်းကြောင်းတွေကိုအဲ့ဒီညနေပိုင်းကကျောင်းရွာခြေဆိုင်ခမရ961တိုက်ရင်ကနေလမ်းထူတဲ့လက်နက်ကြီးတွေကြောင့်ကျောင်းရွာရှိဖက်ချမ်းကမူနီတောင်ဘုံတော်ကြီးကျောင်းမှာသုံးလုံးကြခဲ့ပြီးကျောင်းဝင်ဝေးစားလုတ်ကင်နေသူအမျိုးသမီးတဦးဒူးကောင်းအောက်တိုင်ရာထိမှန်ခဲ့ပါတယ်အဲ့ဒီရက်ပိုင်းမှာပဲရေးတံပြူစရက်ကားလမ်းတစ်လျှောက်ကနင်ကမော့အောင်တပြေနဲ့ဘေးလမိုင်းရွာနီးတဝက်ရှိကရင်ရွာတွေကိုမြန်မာစစ်တပ်စစ်ကြောင်းတွေလှုပ်ရှားနေတဲ့အတွက်ဒေတာချေဆိုင် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲ3ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
ရခိုင်ပြည်နယ်ကြောက်တော်အခြေစိုက်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ9ကလက်နက်ငယ်လေ့ကျင့်ပစ်ခတ်မှာဖြစ်တဲ့အတွက်ဒေသအတွင်းကကျေးရွာပေါင်း30ကျော်ကိုသတိပေးစာထုတ်ပြန်ထားပါတယ်။အဲ့ဒီလေ့ကျင့်ပစ်ခတ်မှုကိုဒီဇင်ဘာလ16ရက်နဲ့18ရက်နေ့တွင်မှပြုလုပ်မှာဖြစ်တဲ့အတွက်စကခဌာနချုပ်အနီးသွာလာခြင်းမပြုဖို့အခုလ17ရက်နေ့မှမြို့နယ်အုပ်ချုပ်ရေးမှူးကရက်ကြီးအုပ်ချုပ်ရေးမှူးတွေကိုထုတ်ပြန်ထားတဲ့သတိပေးစာမှာဖော်ပြထားပါတယ်။အခုလိုသတိပေးခံရတဲ့ကျေးရွာတွေကတော့ရုတ်သားကျေးရွာ၊ညောင်ပင်လက်ကျေးရွာနဲ့မြင်းကပ်ကျေးရွာအပါအဝင်ကျေးရွာပေါင်း73ရွာရှိတယ်လို့တရက်ခန်တွေကပြောပါရယ်။ဖေဖော်ဝါရီလတတိယအပတ်နဲ့ဩဂုတ်လတတိယအပတ်တွေကလည်းရခိုင်ပင်လယ်ပြင်မှာစစ်ကောင်စီတပ်ကလက်နက်ကြီးစမ်းသပ်ပစ်ခတ်မှုတွေပြုလုပ်ခဲ့ပါရယ်
။ထိုင်းမြန်မာနယ်စပ်တပ်ခရဲတွင်းမှာရှိတဲ့မေလာဒုက္ခတဲ့စခန်းမှာဒီဇင်ဘာ14ရက်နေ့ညကစခန်းထဲမှာနေထိုင်တဲ့လူတွေဟာစခန်းတာဝန်ရှိသူတွေကိုဆန္ဒပြရင်ယုံရင်ဆန္ဒဖြစ်ပွားသွားပါတယ်။ဆန့်ကျင်ဆန္ဒပြတဲ့ဒုက္ခတဲ့စခန်းတွင်ကနေထိုင်တဲ့လူတွေဟာစခန်းလုံခြုံရေးယူနေတဲ့ထိုင်းအာဏာပိုင်တွေရဲ့ယုံအဆောက်အဦနဲ့ကားဆိုင်ကယ်တွေကိုဖျက်ဆီးထားတာရှိတယ်လို့ဆန္ဒပြလူငယ်အုပ်ကိုလည်းစခန်းလုံခြုံရေးတာဝန်ရှိသူတွေရိုက်နှက်တာခံခဲ့ရပါတယ်။ဆန္ဒပြမှုစတင်ဖြစ်ပွားတဲ့အကြောင်းရင်းဟာဒုက္ခတဲ့စခန်းမှာနှကောင်းစီမှမတထားတဲ့ဆိုင်ကယ်မောင်းတို့စခန်းနေအုပ်ကိုစခန်းရှိထိုင်းရဲတွေကဆိုင်ကယ်ပေါ်ဆွဲချပြီးဆိုင်ကယ်တင်းယူမှုဖြစ်ပွားရာကနေလူထုထောင်နဲ့ချီဆန္ဒပြမှုဖြစ်ပွားတာဖြစ်ပါတယ်။အဲ့ဒီထိုင်းအာဏာပိုင်တွေဟာကိုဗစ် -19 ကာလစခန်းအပြင်ဝင်ထွက်ခွင့်ကန့်တတ်ထားပြီးငွေကြေးပေးနေတဲ့စခန်းရှိသူတွေကိုမျက်နှာပေးဝင်ထွက်ခွင့်ပေးပေမဲ့လည်းတာမန်သူတွေကတော့ဖိအားပေးကန့်တတ်မှုတွေရှိရာကနေမကျေနပ်ချက်တွေကြောင့်ဆန္ဒပြမှုဖြစ်ပွားတဲ့အကြောင်းရင်းပါတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့အဝင်အထွက်နဲ့တောင်ကြီးမြို့အတက်အစင်းတွေမှာခရီးသည်တွေကိုရဲစစ်တပ်နဲ့ရှမ်းစကားပြောစစ်ဝတ်စုံဝတ်တဲ့သူတွေကတာစီစစ်စင်းမှုငွေကြေးတောင်းခံမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အမျိုးသားတွေကြီးစည်းလာတဲ့ကားကိုတော့အထူးတာစီစစ်စင်းမှုပြုတ်လုတယ်လို့စစ်ဆေးခံရတဲ့ခရီးသည်တင်ကားဆရာတဦးကပြောပါတယ်။နိုဝင်ဘာလကလေးကစစ်ဆေးမေးမြန်းမှုလှုပ်လာတာဖြစ်ပြီးအခုဒီဇင်ဘာလထဲမှာတော့မတ်ပုံတင်မပါသူတွေကိုပိုက်ဆံတောင်းတာတွေအမျိုးသားခရီးသည်တွေ Soyen, Lakai Pony, Puinji Dari, Paisan, Egriba, Swe Puinji Dari, Lola Nijang, Kiduari, Biovare, Shankayane, Sama Pite, BDF Lunge, Diraka Lenaka, Tapuemiane, Anatinseta, Jata Puejao, Shampi, BDF Tapuemiae, Jena Chajang, Akulu, Sisi Muri, Lola Rapchenai Nelu, Kidua Lunge, Uga, Biovare. အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာလက်နက်ကင်တပ်ဖွဲ့ရဲ့လက်နက်ကြီးဖြစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်ပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလဇန်အထိ၃လကျော်ကျော်အတွင်းမှာဖျားကျောင်းတွေအပါအဝင်လူနေအိမ်ကြီး900ကျော်လောက်မီးလောင်ပြားကျခဲ့ရပါတယ်ဒီအကြောင်းကိုတော့ကိုရောဘက်ကစုစည်းထားပါတယ်ရှင်
စစ်ကောင်စီတပ်သားတွေကတမင်တကာမီးရှို့လို့လောင်ကျွမ်းတာဖြစ်တယ်လို့ထန်တလာမြို့ကစစ်ဘေးရှောင်ကူညီအဖွဲ့ဖြစ်တဲ့ထန်တလာ Placement Affair Committee ကကိုယ်စားလှယ်ကပြောပါတယ်အများစုကတော့ရှုခံရတဲ့သဘောအာဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လက်နက်ကြီးနဲ့ပြည်ပြီးမှလောင်တာအခြားရက်တွေမှာဆိုရင်တော့ဒီလိုမျိုးပြစ်ခတ်မှုမရှိဘဲနဲ့လောင်တဲ့နေ့တွေလေးရှိတယ်ချုံပြောရမယ်ဆိ ဆုံးဖြစ်ခဲ့ပြီးစက်တင်ဘာလအတွင်းမှာအိမ်20လုံး၊အောက်တိုဘာလအတွင်းမှာ164လုံး၊နိုဝင်ဘာလအတွင်းမှာ288လုံး၊ဒီဇင်ဘာလ4ရက်5ရက်နဲ့10ရက်နေ့တွေမှာအိမ်ခြေအလုံး80လောင်ကျွမ်းပြချခဲ့ရပြီလို့ထန်တာ placement affair committee အဖွဲ့ရဲ့စည်းမှတ်တမ်းအရသိရပါတယ်စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာထူးစစ်ဆင်ပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာဟာစီးရီးတက်တက်ဆင်နွှဲတာမဟုတ်တော့ဘဲချင်းပြည်သူတွေရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထိနလန်မထူနိုင်ရေးနဲ့ချင်းပြည်သူတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ရည်ရွယ်တဲ့နှီးပြူဟာဖြစ်တယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူ slide ချက်နေကပြောပါတယ
်ချင်းပြည်နယ်မှာစစ်ကောင်စီရဲ့စီးရီးဖန်တီးမှုပုံစံကိုကြည့်လိုက်ရင်ချင်းပြည်သူရဲ့ OA စီစဉ်တွေဘာသာရေးအဆောက်အဦတွေ6ဝန်းနီးပါးကိုရှုပ်ဖြစ်စီခဲ့ပြီးဖြစ်ပါတယ်။နောက်ပြည်သူတွေကိုတပ်ဖြတ်ပြီးတော့အမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တာတွေဟာစီရတဲ့တဲ့မဟုတ်တော့ဘူးလို့ပဲပြောချင်တယ်။ဒါကအင်မတန်အကြီးတန်းရုပ်ဆိုးတဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုလောက်ရက်လောက်ပဲမြင်တယ်။ဒီတော့ဒီလောက်ရက်ကချင်းပြည်သူတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအခြေလလမထူနိုင်ရင်းနဲ့နောက်ဆုံးချင်းလူမျိုးတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ရည်ရွယ်တဲ့ဘူဟာလုပ်ပဲကျွန်တော်တို့ကတော့တုံ့တန်တိုးလို့ပါတယ
်ချန်တာမြို့ပေါ်ကပြည်သူအလုံးဟာလည်းမိစတင်လောင်ကျောင်းမှုဖြစ်ပွားတဲ့နောက်မှာမြို့ပေါ်မှာမနေရကြတော့ပဲအိန္ဒိယမြန်မာနယ်စပ်ကြီးရွာတွေနဲ့တစ်ဖက်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာဒေသအတွင်းလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကစည်းတဲ့တွေစီကနေအခွန်တွေကိုအစမတန်တိုးမြင့်ကောက်ခံနေလို့ဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်။ဈေးတွေပိတ်ရတဲ့အထိအခွန်ကြီးငွေတွေကိုကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
နမ်ခမ်းမြို့နယ်ထဲမှာအခွန်နှစ်ကုံပိုင်းမှာဈေးတဲ့တွေအိမ်ဆိုင်ရှင်တွေကိုလက်နက်ကင်တပ်ဖွဲ့တွေကနေအခွန်တွေဈေးကြီးကြီးနဲ့ပေါ်ပေါ်တင်တင်ကောက်ခံလာနေလို့ဒေသခံတွေအခက်အခဲရင်ဆိုင်နေရပါတယ်အဖွဲ့စည်းတိုင်းလိုလိုကလာရောက်ကောက်ခံနေတဲ့အကြောင်းနမ်ခမ်းမြို့ခံအိမ်ဆိုင်ဖွင့်ထားတဲ့ပိုင်ရင်းကအခုလိုပြောပါတယ
်အားခက်ခဲတာပေါ့နော်တစ်လလုံးမှာခုကရောင်းရတဲ့ငွေရောအမြင့်ငွေရော၃သိန်းရချင်မှရမှာပေါ့နော်လူတွေအရန်ပါလဲတောင်ပြီးတော့ယောဂါကလည်းတမျိုးပေါ့ဆောင်ရွက်တဲ့အဖွဲ့အစည်းပေါ့နော်ခုကအဖွဲ့တွေအများကြီးပေါ့နော်ဆက်ဆောင်တဲ့၃ဖွဲ့လေးဖွဲ့လောက်ရှိတာပေါ့အဲ့လိုမျိုးဖြစ်နေအများဆုံးပေးနေရတဲ့အဖွဲ့ကြတော့ PNL ပေါ့နော်သူတရအနေနဲ့ကြတော့ SSDD ပေါ့နော်ညွန့်လေအထက်မှာကြတော့ဆိုင်ကြီးတွေကြတော့ KIA နဲ့ပါကြတာပေါ့နော်ပေါ့ RCS နဲ့ပါတာ
နမ်ခမ်းမြို့မှာမြို့မဆီအောင်မြတ္တရက်ွက်ကဟင်းရွက်ဈေးနဲ့
ပန်ပွဲညဈေးတန်းဆိုပြီးဈေးသုံးခုရှိပါတယ်ဈေးဆိုင်ခန်းက1000ကျော်ရှိပြီးအိမ်ဆိုင်တွေလည်းအများကြီးရှိနေပါတယ်လက်နက်ကင်တပ်ဖွဲ့တွေဟာအိမ်ဆိုင်နဲ့ဈေးဆိုင်ကြီးတွေကိုအခွင့်ကြီးကြီးကောက်ခံပြီးလက်ရှိမှာတော့ဈေးထက်ကဟင်းရွက်တွေပါမကြမ်းကောက်နေတယ်လို့ဈေးတယ်တွေကပြောပါတယ်အခုလိုနိုင်ငံရေးရှုပ်ထွေးနေတဲ့ကာလကိုဗစ်ရောဂါကြောင့်ဝမ်းစာရှာစားရခက်ခဲနေတဲ့ကာလမှာလူထုအပေါ်ဝန်ထုတ်ပြစီတာမျိုးမဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြောခွင့်ရစိုက်လစ်ကအခုလိုမှချက်ပြုပြောဆိုလိုက်ပါတယ
်မသင့်လျော်ဘောဗျာပြည်သူလူထုမခံမရနိုင်တော့အောင်တရားလွန်အခွန်အတုပ်ကောက်ခံတာမျိုးကိုလည်းပဲလုံးဝမလုပ်သင့်ပါဘူးဒီလိုကိစ္စရမျိုးကျူးလွန်လာတာများတာနဲ့အမျှနေရာဆုံးခွာထွက်ပြေးတာတွေပုံများလာနိုင်တယ်။တစ်ချိန်တည်းမှာပြည်သူလူထုရဲ့အယုံကြည်ကင်းမဲ့တာမျိုးကိုကြုံတွေ့လာရနိုင်တာမို့လို့သက်ဆိုင်ရာအဖွဲ့အစည်းတိုင်းကဒီကိစ္စဒီအပေါ်မှာကြက်ကြက်မက်မက်ကင်တွဲထိမ့်သိမ့်ဖြေရှင်းကြဖို့လိုအပ်တယ်လို့မြင်ပါတယ်ဗျ။
အခုလည်းပဲအခွန်ခရီကို TNLA ကကောက်ခံနေလို့နှမ်ခမ်းဈေးသူဈေးသားတွေကဒီဇင်ဘာလ23ရက်နေ့ကနေ19ရက်နေ့အထိဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်နှမ်ခမ်းမြို့မှာတင်မဟုတ်ပဲ TNLA ထိန်းချုပ်နေမြင်အားလုံးမှာအခွန်ကောက်ခံနေတာဖြစ်ကြောင်းအခွန်တွေကိုရှော့ပေါက်ကောက်ထားတာဖြစ်ကြောင်းပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်နှမ်ခမ်းဈေးကြီးပိတ်ထားတာကြောင့်ဈေးတဲ့တွေရောဈေးဝယ်တွေအတွက်ပါအခက်အခဲဖြစ်နေရတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာခရီးရန်ဗာရာရေးကောင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကြီးရွာရဲစခန်းနဲ့အုပ်ချုပ်ရေးမှူးရုံးတို့ကိုလက်နက်ကင်အဖွဲ့တဖွဲ့ကဒီဇင်ဘာလ8ရက်ညနေပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူသူရဲ့အုပ်အပါအဝင်အုပ်ချုပ်ရေးအခွင့်အရေးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။သောရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ဒီပါဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်သတင်းလွှာပဲဖြစ်ပါတယ်။နောက်ကလေးပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအားလုံးပါ
။အပတ်စဉ်တိုင်းပြည်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြာကြာရင်းနှီးညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဝင်းမင်းကပြပြပေးပါမယ်ရှင်။
ကမ္ဘာမှာသတင်းတောက်ဖန်ဆီးထိမ့်သိမှုစံချိန်တင်မြန်မာလာရမှာမြန်မာနိုင်ငံကလည်းအများဆုံးတရုတ်နောက်ကနေဒုတိယလိုက်ခဲ့တယ်လို့နိုင်ငံတကာသတင်းလလခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။လက်စီမချသတင်းတောက်များအဖွဲ့ ISF ကဒီနေ့အစီရင်ခံစာထုတ်ပြန်ရမှာအဖွဲ့အစထူထောင်ပြီးနှစ်ပေါင်း26နှစ်ခန့်အတွင်းဒီနေ့2021ခုနှစ်မှာတော့အများဆုံးဖြစ်သတင်းတောက်ပေါင်း488ဦးတကမ္ဘာလုံးမှာဖန်ဆီးထိမ့်သိခံခဲ့ရတယ်လို့အင်ကာနေကပြောလိုက်ပါတယ်။အထူးကအဖြစ်များတဲ့နိုင်ငံတွေမှာဒီမိုကရေစီတောက်ဆိုမှုတွေကိုပိုနှိမ်နှင်းလာတာကြောင့်ပါလို့ ISF အစီရင်ခံစာမှာရှင်းပြထားပါတယ်။သတင်းတောက်အများဆုံးဒီနှစ်ထိမ့်သိမ်းခဲ့တဲ့တရုတ်မှာ128ဦးထိရှိခဲ့ပြီးဟောင်ကောင်ဘွားမျိုးသားလုံချုံဥရေသည်ချမှတ်ပြီးအဓိကဖြစ်လာရကမြန်မာမှာတော့မနစ်က2ဦးပဲထောင်ချခဲ့ရကနေဆီယနာသိမ်းပြီးမှတော့သတင်းတောက်53ဦးထိထောင်ချတာမြင့်တက်သွားခဲ့တယ်လို့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ခင်ဗျာ။ဗီယက်နမ်မှာတော့အစိုးရဆန့်ကျင်တာတွေလူမှုကွန်ရက်ပေါ်ရေးသားခဲ့မှုနဲ့တက်ကြွလို့ရှာသူတူကိုအစိုးရကဒီနေ့ထောင်နဲ့ဆယ်နှစ်ချမှတ်လိုက်ပါတယ်။ဒါဟာ3ရက်အတွင်းမှာတက်ကြွလို့ရှာသူ4ဦးကိုအာဏာပိုင်တွေကထောင်ဒဏ်ချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။အသက်40နှစ်အရွယ်ဒေါ်နမ်ထရန့်ဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးဆိုင်ရာတက်ကြွလို့ရှာသူတူဖြစ်ပြီးဗီယက်နမ်အစိုးရရဲ့အကျင့်ပြတ်ချဆမှုတွေဖော်ထုတ်ရေးသားကတရုတ်အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာလည်းပါဝင်နေရှိသူတူဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ကိုဗစ်မျိုးကွဲသည့် Omicron ပြန့်နှံ့လာတာစတွေ့ရပါပြီ။ကိုဗစ်အဖြစ်ကာကွယ်ဆေးနဲ့ကာကွယ်နိုင်ပုံရတာကိုလည်းစတွေ့ထားတယ်လို့အင်ပြီးတော့ကိုဗစ်တပ်ဖြတ်ရေးအဖွဲ့ကပြောပါလေ။ကနေဦးချက်လက်တွေရဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်နယ်36ခုအထိတွေ့လာပြီးကိုဗစ်ကူးစက်မှုအားလုံးရဲ့300ခန့်လုံးအထိရှိနေပြီလို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကညွှန်ကြားမှုကပြောပါလေ။ဒီထက်တချို့ပြည်နယ်တွေမှာ Omicron ကူးစက်မှုနှုန်းပိုမြင့်မားနေပြီးနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေမှာဆိုရင် 7,000 ရာခိုင်နှုန်းထိတောင်ရှိနေပြီလို့လည်း CDC ညွှန်ကြားမှု Rochelle Walensky ကဆက်ပြောပါတယ်။အခုလိုအချိန်မှာနယူးယောက်မြို့ခြေဆိုင်ကုလသမဂ္ဂရဲ့အတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကလည်း COVID ကာကွယ်ဆေးအဖြစ်ထိုးထားပေမဲ့ COVID-19 ကူးစက်ခံထားရပြီလို့မလိကအီးမေးကလည်းသတင်းတော်တွေကိုပြောလိုက်ပါတယ်။ဒါကြောင့်ကုလသမဂ္ဂတွင်းမှုချုပ် Antonio Guterres အနေနဲ့အရင် COVID ဖြစ်ခဲ့တဲ့နီးကလှုပ်ဖော်ကင်ပွဲနဲ့ထူထည်ခဲ့ပြီးတပတ်မတိုင်ခင်မှာနောက်တူးနဲ့ထပ်တီတွေ့ကြရကနယူးယောက်ကုလအိမ်တော်မှာတည်တံ့ခွဲအလုပ်ဆင်းနေရပြီဖြစ်ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုဦးဝင်းမင်းပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Justin Twick တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါတောတာရှင်တွေအနေနဲ့ကျွန်မတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျွန်မတို့စီကို email လိပ်စာ burmese@voanews.com ကိုBarmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတိကနေလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်။ VOA American အတန်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 1925 32နဲ့ line lat meter 190တို့ကနေတန်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကို나တော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။This program